မန္တလေးတိုင်းကကျေးရွာတစ်ခုမှာဒီကနေ့တနင်္ဂနွေနေ့စောပိုင်းကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံလက်နက်ကင်ကာဝေးအဖွဲ့ဝင်တချို့ပါဝင်လူ19ဦးထက်မနည်းသေဆုံးပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါရယ်။မြင်းချံမြို့နယ်ဆယ်မန်လောက်ကွာမှာရှိတဲ့စင်ကွတ်ကျေးရွာကစာတင်ကျောင်းကိုဒီနေ့စောပိုင်းဘုံကျက်တက်ခတ်ခဲ့ပြီးနောက်ဆက်တွဲရရင်နဲ့ပြစ်ခတ်ရာကသေဆုံးသူတွေထဲမှာလာသားအရွယ်ကလေးငယ်တွေပါဝင်တယ်လို့လည်းဒေသခံတွေကပြောဆိုကြပါရယ်။တက်ခတ်ခံရမှုကြောင့်ထိခိုက်ဒဏ်ရာရသူတွေထဲမှာစိုးရိမ်ရသူတွေပါဝင်တာကြောင့်သေဆုံးသူတိုးလာမှာကိုလည်းစိုးရိမ်နေကြတာပါ။အပြန်အလှန်တိုက်ပွဲဖြစ်ပွားတာမျိုးမရှိပဲလေကြောင်းကတက်ခတ်ခံရတာလို့လည်းပြောဆိုထားပါရယ်။လူများပြားသေချာထိခိုက်တဲ့တက်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီကလက်တလုံးတရင်ထုတ်ပြန်တာတော့မတွေ့ရသေးပါဘူး။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံနဲ့လက်နက်ကင်ပြပခတ်တွေအတွင်းဆုံးရှုံးမှုတွေကြုံရခြင်းမှာပဲစစ်ကောင်စီကလေကြောင်းတက်ခတ်မှုတွေအရှိန်မြင့်လာနေတာဖြစ်ပါတယ်။